တမတော်ကလုံခြုံရေးမပေးနိုင်တဲ့နေရာတွေမှာလုံခြုံရေးတာဝန်ယူဖို့ရက်ွက်ကြေးရွာတွေမှာလုံခြုံရေးအထောက်အကူပြုအဖွဲ့တွေဖွဲ့စည်းထားတယ်လို့စစ်ကောင်စီကပြောပါတယ်။အဲ့ဒီအဖွဲ့တွေကလည်းလက်နက်ကန်ဆောင်ထားတဲ့အဖွဲ့မဟုတ်ဘူးလို့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။တချို့ဒေသခံတွေကတော့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတချို့လက်နက်ကန်ဆောင်တာတွေရှိတယ်လို့ပြောပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်လာတဲ့တဲ့င်းကိုကိုကြီးမြန်းကပြောပြပါမယ်ခင်ဗျ။
စစ်ကောင်စီကခန့်ထားတဲ့ရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေမကြာခဏအသက်ခံရပြီးနောက်ပိုင်းရက်ကွက်ကြေးရွာတွေမှာလုံခြုံရေးအထောက်အကူပြုအဖွဲ့တွေကိုလုံခြုံရေးအတွက်ဖွဲ့စည်းထားတယ်လို့စစ်ကောင်စီကပြောကြားလိုက်ပါတယ်။အဲ့ဒီအဖွဲ့တွေဟာလက်နက်ကင်ဆောင်ထားတဲ့အဖွဲ့တွေတော့မဟုတ်ဘူးလို့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကဒီနေ့ဇူလိုင်လ12ရက်နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ရက်ကွက်ကြေးရွာတွေမှာတော့ကျွန်တော်ရက်ကွက်ကြေးရွာလာအကုန်လုံးတော့ပြည့်ပြည့်စုံစုံဖြစ်သေးပါဘူး။ရက်ကွက်ကြေးရွာလာကျွန်တော်လုံခြုံရေးအထောက်အကူပြုအဖွဲ့ဆိုပြီးဆောင်ရွက်နေတာရှိပါတယ်။တချို့နေရာတွေမှာလည်းတော်တော်လေးအောင်မြင်နေပါပဲ။တချို့နေရာတွေမှာလည်းတော်တော်လေးအောင်မြင်နေပြီ။အရာဂိုင်းလုံးအားဖြင့်တော့ကျွန်တော်တို့ပေါ့နော်55အရာဂိုင်းလုံးလောက်ပဲလွှမ်းမိုးနိုင်တယ်လို့ပဲကျွန်တော်ပြောရမှာဖြစ်ပါတယ်။အဲ့လောက်ပဲလွှမ်းမိုးနိုင်ပါလိမ့်မယ်။ဒါတွေကိုတစားတစ်ကြားကျွန်တော်တိုးချက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်။အဲသူတို့ကတော့လက်နက်ကန်ဆောင်တဲ့အဖွဲ့တွေတော့မဟုတ်ဘူး။သို့တော့လုံခြုံရေးအဖွဲ့ရရကြီးရလုံခြုံရေးအထောက်အကူပြုဆိုပြီးတော့ကြာပေးသီးထားတယ်သူတို့အနေနဲ့ဒီအကြမ်းဖက်လုပ်ရတဲ့နယ်ပတ်သက်ပြောကြာအတိပေးမှုတွေဆောင်ရွက်မှုတွေအတိပေးမှုတွေကြိုတင်တတိပေးမှုတွေဆောင်ရွက်လည်းရှိတယ
်ရက်ကွက်ကြေးရွာလုံခြုံရေးအထောက်အကူပြုအဖွဲ့ကိုဖွဲ့စည်းထားတယ်လို့ပြောပေမဲ့ဘယ်သူတွေပါဝင်ဖွဲ့စည်းထားတယ်ဆိုတာကိုတော့သူကတိတိကျကျမပြောပါဘူးဒေသခံတွေကတော့အများစုဟာစစ်ကောင်စီကခန့်ထားတဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေကဥဆောင်တာဖြစ်တယ်လို့ပြောနေပါတယ်လုံခြုံရေးအထောက်အကူပြုအဖွဲ့တွေဟာလက်နက်ကင်ဆောင်တဲ့အဖွဲ့မဟုတ်ဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပေမဲ့လည်းတချို့အုပ်ချုပ်ရေးမှုတွေလက်နက်ကိုင်ဆောင်နေတယ်လို့မျက်မြင်ဒေသခံတချို့ကဗီဒီယိုတွေကိုပြောပါတယ်။မန္တလေးတိုင်းငင်းကြံမြို့နယ်အမှတ်၄ရပ်ကွက်ကစစ်ကောင်စီခန့်ထားတဲ့အုပ်ချုပ်ရေးမှုထွန်းထွန်းဦးဟာတနက်ကိုင်ဆောင်ပြီးရပ်ကွက်အတွင်လှည့်လည်သွားလာနေတာကိုမျက်မြင်တွေ့ရှိသူတို့ကဗီဒီယိုတွေကိုအခုလိုပြောပါတယ်
။ဘယ်လိုပုံစံမျိုးတွေ့လဲဆိုတော့တနေ့ကတွေ့တာကြတော့ဒီအုပ်ချုပ်ရေးမှုနဲ့တွေ့ရတော့ကပါတဲ့သူကကြည့်ရဆိုင်နေရှိတယ်နောက်ကတယောက်ခွာလည်းအဲ့တကြီးခါဘူးနော်။စစ်ကောင်စီကပေးထားတာစစ်ကောင်စီကခန့်ထားတဲ့အုပ်ချုပ်ရေးမှုအဲစစ်ကောင်စီကချတာတော့လည်းလုံးတနာမဟုတ်ဘူးတန်တန်လုံးလည်းဘူးသူအစားပြည့်4000လောက်ထွက်တယ်လို့ပြောလိုက်တနာကဒါကြအဲ့တနာနဲ့လည်းသူတို့ပန်းဟာလည်းချိန်ချောက်တော့အုံဖန်းစီဆုံးလောင်လာတဲ့အတွက်လုံးလို့ဒီကမှမြင်လို့ပြောတာအဲ့လူကတော့မမြင်လာတော့မပြောသေးဘူးဒီနဲ့ရင်းနေအဲ့လိုက်လို့တင်မတကားနဲ့ဆိုင်ကတစည်းနဲ့ဝိပန်နေတယ်ဒါကြတော့ကျွန်တော်တို့ညီညာထားနေတာလေးကိုမက်ဆစ်ဒီလိုပါမတလဲကြီးချိန်တော့စိတ်ကိုရဲသူကမောင်းနေတင်ထားတယ်ဟိုဥပမာနိုင်ငံကြီးဒီတော်လိုက်ကိုလောက်တယ်မလို့ဘူးဆိုတော့အဲ့ဒါလေးကိုသူက live ရှိရတယ်သူကဆဲလာရရှိတယ
်ဇူလိုင်လ10ရက်နေ့ကဒဝဲမြို့အနီးကရောင်းမော်ကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းကိုတက်မတော်ဘက်ကထုတ်ပြန်တဲ့အထဲမှာလဲဒဝဲကာကွယ်ရေးအဖွဲ့အမိခံလက်နက်ကိုင်အဖွဲ့ကစာတင်ကျောင်းလုံခြုံရေးအဖွဲ့ကိုလာရောက်ပစ်ခတ်တဲ့အတွက်ကျောင်းလုံးကျုံရေးတာဝန်ယူထားတဲ့ကျေးရွာအုပ်ချုပ်ရေးမှူးဦးဆောင်တဲ့ပြည်သူ10ဦးကတူမီတနတ်တွေနဲ့ပြန်လည်ခုခံပစ်ခတ်ခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရောင်းမော့ကျေးရွာသား2ဦးကတော့အဲ့ဒီအဖွဲ့ဟာပြည်သူ10အဖွဲ့ဆိုပြီးဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ကြောင်းပြောပါတယ်။တချို့တိုင်းနယ်ပြည်နယ်တွေမှာတော့ကျေးရွာအုပ်ချုပ်ရေးမှူးတွေနဲ့စစ်ကောင်စီလိုလားသူတွေကိုစစ်ကောင်စီကလက်နက်ငယ်တင်တန်းတွေပေးတာရှိနေတယ်လို့ဒေသခံတွေကပြောပေမဲ့လည်းအဲ့ဒီအချက်ကိုတော့ VOA ကတိကျအတည်မပြုနိုင်ပါဘူး။စစ်ကောင်စီနဲ့နှီးဆက်သူတွေနဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေမကြာခဏပြတ်သက်ခံရပြီးတဲ့နောက်ပိုင်းအခုလိုလုံခြုံရေးအထောက်အကူပြုဖွဲ့တာဖြစ်ပြီးမဖွဲ့နိုင်သေးတဲ့နေရာတွေမှာလည်းထပ်မံဖွဲ့စည်းသွားမယ်လို့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးကပြောကြားခဲ့တယ်လို့အုပ်ချုပ်ရေးမှုတွေအသက်ခံရတာနဲ့ပတ်သက်လို့လည်းတချို့နေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေကကာကွယ်မပေးနိုင်ဘူးဆိုတာကိုလည်းသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ဇော်မင်းထွန်းကအတိအမှတ်ပြုပြောကြားသွားပါတယ်ခင်ဗျာ
။ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ။